ဇွန်လထဲမှာအမေရိကန်ကမ္ဘာသတင်းမီဒီယာဌာန USAGM ရဲ့အကြီးအကဲအသစ်ဖြစ်လာတဲ့ Michael Peck နဲ့သူ့အဖွဲ့ဟာသူအလုပ်ဆောင်ဝင်ချိန်ကစပြီး USAGM ကိုအမေရိကန်အစိုးရရဲ့သတင်းဌာနတစ်ခုဖြစ်အောင်ပြုပြင်ပြောင်းလဲဖို့အပြင်းထန်လုပ်နေတယ်လို့ချက်တပရင်းနေ Washington DC တရားရုံးမှာတင်သွင်းတဲ့ဆွဲချက်မှာဖော်ပြထားပါတယ်။အလုပ်ကနေဆိုင်းငံ့ခံခဲ့ရတဲ့ USAGM ဝန်ထမ်းဟောင်း9ဦးကိုစားတင်သွင်းတဲ့စာမျက်နှာ84မျက်နှာပါဆွဲချက်ထဲမှာMichael Peck နဲ့သူ့အဖွဲ့ရဲ့လှုပ်ဆောင်မှုတွေဟာတရားဥပဒေနဲ့မညီညွတ်တာဒါမှမဟုတ်လက်စားချေတာနဲ့သတင်းမီဒီယာကွန်ရက်ကိုနိုင်ငံရေးမှန်းမှုမှုကင်းအောင်ကာကွယ်တဲ့တားမြစ်ချက်ကိုချိုးဖောက်တာမျိုးဖြစ်တဲ့အတွက်သူတို့ရဲ့ဆုံးဖြတ်ချက်နဲ့လောက်ရတွေကိုတားမြစ်ပေးဖို့တရားရုံးကနေပါဝင်ဆောင်ရွက်ပေးဖို့ပန်ကြားထားတာဖြစ်ပါတယ်။ VOA နဲ့တခြားသတင်းမီဒီယာဌာန၄ဦးကိုကြီးကြပ်ရတဲ့ USAGM ရဲ့အကြီးအကဲဖြစ်တဲ့တာဝန်ဆထမ်းဆောင်ခြင်းမှာ Michael Peck ဟာသတင်းမီဒီယာဌာန၄ဦးကအကြီးအကဲတွေကိုအလုတ်ဖြုတ်ပစ်ခဲ့တာဖြစ်ပြီးသူအလုတ်မဝင်ခင်နှုတ်ထွက်သွားခဲ့တဲ့ VOA အကြီးအကဲ Amanda Bennett နေရာမှာတော့ LSC Beveridge ကိုယာယီချိတ်ခဲ့ဖြစ်နဲ့ခံခဲ့တာဖြစ်ပါတယ်။ဩဂုတ်လထဲမှာခွင့်ခံစားဝင်ပေးလိုက်တဲ့ USAGM က CFO အကြီးအကဲဟောင်း Grant Tanner နဲ့တခြားအကြီးအကဲအမှုဆောင်အရာရှိဟောင်း၄ဦးတို့ကကြက်တပရင်းနေမှာတရားဆွဲဆိုလိုက်တာဖြစ်ပြီးတရားဆွဲဆိုခံရသူတွေကတော့ USAGM ရဲ့ CEO ဖြစ်တဲ့ Michael Peck နဲ့သူရဲ့ဝန်ထမ်း၅ဦးဖြစ်ပါတယ်။ Michael Peck နဲ့သူ့အဖွဲ့ဟာသတင်းတွေအတွက်သတင်းတိဖြတ်ရေးဆုံးဖြတ်ချက်ကိုဆက်ဖက်တမ်းနဲ့ USAGM ကွန်ရက်ထက်ကသတင်းထောက်တွေရဲ့လူမှုမီဒီယာမှာတင်တဲ့ပုံကိုရေးသားချက်တွေမှာသမ္မတ Donald Trump ကိုဆန့်ကျင်တဲ့ဗက်လိုက်မှုတွေရှိမရှိတိဖြတ်စစ်ဆေးတာတွေလုပ်ပြီး Firewall Violations ဆိုခေါ်တဲ့ပြင်ပဝင်ဆွတ်ခြင်းတားမြစ်ရေးချိုးဖောက်မှုနဲ့မှားယွင်းတဲ့စီမံခန့်ခွဲမှုတွေရှိမှာကိုစိုးရိမ်ကြောင်းတရားစွဲဆိုမှုမှာဖော်ပြထားပါတယ်။ VOA ကိုတောက်ကြံနေကပြပို့တဲ့ကြေညာချက်တစ်စောင်တည်းမှာတော့Michael Peck ကအခုလိုတရားဆွဲဆိုမှုဟာအဓိပ္ပာယ်မရှိကြောင်းနဲ့သူနဲ့သူ့အဖွဲ့ရဲ့ဆုံးဖြတ်လှုပ်ဆောင်ချက်တွေအားလုံးဟာမှန်ကန်ပြီးတရားဥပဒေနဲ့ညီညွတ်တယ်လို့ဖော်ပြထားပါတယ်။